ဤရနိုင်ငံမှာလူတည်ဆုံမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီအစဉ်သာတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကဤရန်စွတ်တော်မှာတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူအောင်၂၁ဦးတည်ဆုံခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဖြစ်ပွားခဲ့ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးပြည်ထောင်ရေးဝန်ကြီးအက်ဒိုရာမာနီဗာလီ၊ထောက်လှမ်းရေးဝန်ကြီးမှာမော့အလာဇီနဲ့အမျိုးသားလုံခြုံရေးကောင်စီအတွင်းဝင်မှုအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေနင်းမြန်ခဲ့ကြတာပါ။တက္ကသိုလ်ချိန်ကမှတင်းတပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုအတွင်းလူပေါင်းတစ်ထောင်ကျော်ဖမ်းဆီးခံခဲ့ရပေမဲ့အမခန့်နဲ့ပြန်လွတ်ပေးခဲ့တယ်လို့အနာပိုင်တွေကပြောပါတယ်။ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အဓိကလှုပ်ဆော်ခဲ့သူလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအနံထားတယ်လို့ထေရူရာမြို့အစိုးရရှိနေအာဘာဂျာဗာရီဒူလာထာဘာဒီကပြောဆိုပြီးသူတို့ကိုအလေးနဲ့အရေးယူသွားမယ်လို့ဆိုပါတယ်။လွတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာကာချိုဗီကတော့ဖန်စီထိန်ထိန်ခံထားတဲ့သူတွေအများစုဟာအလုလမဲ့တွေဖြစ်ကြကြောင်းတက္ကသိုလ်ဘွဲရမဟုတ်တဲ့သူတွေဖြစ်ကြောင်းပြောပါတယ်။သို့တော်စီဝေးအတွင်းလူတွေရဲ့အနေအထားစီးပွားရေးအခြေအနေနဲ့အလုလမဲ့ဆန်ရတွေကိုအကြီးအကဲဆင်းကြတာဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့လည်းမစ္စတာကာချိုဗီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံသားအစိုးရတွေဖြစ်ကြတဲ့အမေရိကန်ဆော်ဒီအရေဗျာနဲ့အီဇရေးလိုကိုအပြစ်ဖို့ခဲ့ကြပါတယ်။စီးပွားရေးအခြေအနေကိုအတုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရန်သူတွေဖြစ်တယ်လို့မစ္စတာကာချိုဗီက ICANN ဌာနကိုပြောခဲ့ပါတယ်ရှင်။